အခုပြီးခဲ့တဲ့အောက်တိုဘာ၁ရက်နေ့ကခုနှစ်နှစ်အထိကိုမိခင်တို့တိုက်ကြွေးရေးနိုင်ငံတကာသတင်းတပ်အဖြစ်ကုလသမဂ္ဂအဖွဲ့ကကလင်းငွေကိုမိခင်တို့တိုက်ကြွေးဖို့သတ်မှတ်ပြီးစီရင်လှုံ့ဆော်ခဲ့ပါတယ်။ဒီအပတ်ကျမရဲ့အစီအစဉ်မှာအခုအာရှဒေသရဲ့မိခင်တို့တိုက်ကြွေးတဲ့ကိစ္စတွေကိုကုသညွန်ကစီရင်တင်ဆက်ထားတာဖြစ်ပါတယ
်။အာရှပစိဖိတ်ဒေသမှာကလင်းငယ်တကူမိခင်တို့တိုက်ကြွေးတဲ့နှုံကြဆင်းလာတဲ့ကြောင့်ဒါဟာမွေးကင်းစကလေးငယ်တွေအသက်ရှင်ရေးအတွက်ချင်းချောက်မှုတရားဖြစ်လာတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောပါတယ်။ကလေးငယ်တွေကိုမိခင်တို့တိုက်ကြွေးခြင်းအဖြစ်ကလေးတွေရဲ့အသက်အန္တရာယ်ကိုပေးဖို့ချင်းချောက်နေတဲ့ယောဂဇူးတွေကနေပြီးတော့ကာကွယ်နိုင်ပြီးတစ်နှစ်တစ်နှစ်ကိုကလေးငယ်တစ်တန်းကျော်လောက်ကိုအသက်ကယ်နိုင်တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကထုတ်ပြန်ခဲ့ပါတယ်။ဒေသတွင်းကလူမှုရေးအဖွဲ့ကြီးတွေကျမကြီးအာနာပိုင်တွေကတော့ဒီကလေးငယ်တွေကိုမိခင်တို့တိုက်ကြွေးရေးအတွက်ဒီပတ်ဝန်းကျင်အတိုင်းဝိုင်းတွေမှာပုံမှန်လှုံ့ဆော်အားပေးဖို့လိုအပ်နေပြီးတော့မိခင်တို့အစားထိုးတဲ့ဒီနှုတ်မှုတ်တွေဈေးကွက်မှာရောင်းချတာတွေကိုလည်းကန့်သက်တင်တယ်လို့ပြောနေပါတယ်။မရီချူဒါကူနိုတက်စ်မှာခလေး9ယောက်ရှိပါတယ်။သူမရဲ့အငယ်ဆုံးခလေးကတော့တလားသားပဲရှိပါသေးတယ်
။ Yeah, we make slang up on a cosa ya kai. မလို့မြခုလ
ဘာ။ چما ခလေးကိုမိခင်တို့တိုက်ဖို့ကြိုးစားပါတယ်။ဒါပေမဲ့လို့ چما ကအဝတ်ဆော်စိတ်မှာအချိန်ပိုင်းလွတ်လွတ်တယ်လေ။အဲ့ဒီတော့အဲ့ဒီအချိန်တွေမှာခလေးကိုမိခင်တို့အစားနှုတ်ဘူးပဲတိုက်ထားရတာပါ။
သူလိုပါပဲဒီဖိလစ်ပိုင်စီဘူးမြို့စင်ကြေပုံးရက်ကမိခင်တော်များများကဒီကလေးကိုမိခင်တို့တိုက်ကြွေးတာအကောင်းဆုံးပဲဆိုတာကိုသူတို့ကြားဘူးပါလေတဲ့ဒါပေမဲ့လို့ဒီလိုမျိုးဒီကလေးကိုနှုတ်မဟုတ်တမမဟုတ်နွားနှုတ်တိုက်တာအစားမိခင်တို့တိုက်ဖို့ဆိုတာပြောဆိုနားချဖို့ကတော့အတော့ကိုခက်ခဲနေတော့မယ်လို့တော့ကျမအရာရှိတွေကဆိုပါတယ်ခန္ဓာကိုယ်ထဲမှာဒီ antibodies လို့ခေါ်တဲ့ပရိစီဝပစ္စည်းတွေနဲ့ကလေးရဲ့ဖွံ့ဖြိုးမှုနဲ့ကြီးထွားမှုတွေအခေအကျတဲ့အာဟာရဓာတ်တွေဟာမိခင်တို့ရဲ့ထဲမှာအပြည့်ပါနေပါတယ်။ဒါကြောင့်မလို့ဒီမွေးကင်းစကလေးငယ်6လသားအတွင်းမှာတော့မိခင်တို့ရဲ့ကိုပဲတိုက်ကြွေးတင်တယ်လို့ကျောင်းမကြီးကျွမ်းကျင်သူတွေကအကြံပေးထားပါတယ်။ဒေါက်တာပက်ထရီရှာအစ်ဖာဟောင်ကောင်ကဒီ UNICEF ကလေးသူငယ်များရမငွေအဖွဲ့ရဲ့ဒီကလေးတွေကိုမိခင်တို့တိုက်ကြွေးရေးစီရင်စည်းကမ်းတွေပေါ်လာဖို့လှုပ်ရှားဆောင်ရည်အဖွဲ့တစ်ခုမှလှုပ်လုပ်နေတာပါ။
A lot of concerns we have these days like obesity
ခုကိမာတို့ကျွေးရင်ဘူပန်စီယာတွေအများကြီးပါ။အဝလွန်နာတို့သွေးတိုတာတို့ကလေးငယ်မှာချီကျူဖြစ်တာတို့အစားဖြစ်ပေါ့ဒါပေမဲ့လို့ကလေးကိုမိခင်တို့တိုက်မယ်ဆိုရင်တော့ဒီလိုစိတ်ပူစရာတွေစိုးရင်စရာတွေနည်းသွားနိုင်ပါတယ
်ဖိလစ်ပိုင်နိုင်ငံမှာတော့စီဘူးဆေးုံမှာကလေးတွေကိုနှုတ်မှုတ်တိုက်ကျွေးရာကိုတားမြစ်ထားပါတယ်ဒေါက်တာချားစ်ကပတန်နီယာဟာဒီသားဖွားဆောင်တွေကိုလှည့်လည်ပြီးတော့ဘသူကကလေးကိုနှုတ်ဘူးတိုက်နေတယ်လဲဆိုတာတွေကိုလိုက်စစ်ဆေးနေပါတယ
်အိုရာဆီယမတိုဂျာပနန်ဒေဒီကနလန်ဂျုံပကာဝန်
ဒါတော့ဒေါက်တာချားစ်ကပတန်နီယာကနေပြီးတော့ကလေးတွေအိတ်နေတာကိုနှိုးပြီးတော့တုံးလိုက်ချားတစ်ခါနှုတ်တိုက်ဖို့မိခင်တကူကိုမှားချနေတဲ့အတန်းမှာဖိလစ်ပိုင်နိုင်ငံမှာတော့ဒီမိခင်တို့တိုက်ကျွေးတဲ့နှုံးဟာ1998ခုနှစ်မှာဆိုရင်ရာခိုင်နှုန်း20ကနေပြီးတော့16ရာခိုင်နှုန်းအထိကိုကျဆင်းသွားပါတယ်ကလေးတို့မဟုတ်ဘူးတွေအတော့ကိုကြောညာအားကောင်းလာတာဟာလေဒီလိုမျိုးမိခင်တို့တိုက်ကျွေးမှုရော့ကျစေတဲ့ကိစ္စတရားဖြစ်စေတယ်လို့စေဘတောင်းရှိသူတွေကစိုးရင်လာပါတယ
် If you can see on TV some milk companies actually claim that is babies will
ဂျူမင်တန်ကြောင်တွေကိုကြည့်ပါအောင်ဗျာဒီနှုတ်မဟုတ်ရောင်းတဲ့ကုမ္ပဏီတွေကသူတို့နှုတ်မဟုတ်ဟာကလေးအတွက်ဘယ်လိုမျိုးတက်လျော်ကောင်းမွန်တဲ့ကလေးတွေမှာဘယ်လိုမျိုးညာရင်ထက်မြက်လာတဲ့ဆိုတာတွေကိုကြော်ညာပြောဆိုနေပါတယ်ဒါပေမဲ့တကယ်တမ်းကဒါမှမဟုတ်တာမိခင်ရဲ့နှုတ်ရည်ဆိုတာကလေးအတွက်ဖြစ်လာတာပဲအခြားနှွားနှုတ်တို့နှုတ်မဟုတ်တို့သုံးစရာမှမလိုတာလို့ပြောသွားတာပါကုလသမဂ္ဂရဲ့စစ်တမ်းအရဆိုရင်တော့အာရှပစိဖိတ်ဒေသမှာမိခင်35ရာခိုင်နှုန်းပဲကလေးကို6လသားအရွယ်အထိကိုမိခင်တို့တိုက်ပါတယ်ဟောင်ကောင်မှာဆိုရင်တော့12ရာခိုင်နှုန်းပဲရှိတယ်လို့ဆိုပါတယ
် I think the problem we have is that a lot of mothers actually know that breastfeeding is
မိခင်တို့တိုက်တာကောင်းတယ်ဆိုတာမိခင်အတော်များများကတကယ်သိရှိနားလည်ကြပါတယ်ဒါပေမဲ့လို့ပြဿနာကမိခင်တွေအနေနဲ့ဒီလိုကလေးကိုမိခင်တို့တိုက်ဖို့ဆိုတာသူတို့ကိုယ်၌ကအခြေအနေရောပတ်ဝန်းကျင်အတိုင်းဝိုင်းကပါအပိကုညီမှုလုံလုံလောက်လောက်မရကြချပါဘူး
။ဒါကြောင့်လည်းပဲကျွမ်းကျင်သူတွေကကလေးတွေကိုမိခင်တို့တိုက်ကြွေးနိုင်ရေးအတွက်ပတ်ဝန်းကျင်အတိုင်းဝိုင်းကပါအပိဝအပိကုညီကြဖို့လိုတယ်ဆိုတာကိုပြောနေပါတယ်။ဟောင်ကောင်မြို့လိုမျိုးလူစီကားတဲ့အလုပ်များတဲ့အာရှမြို့တွေမှာဆိုရင်အလုပ်ခွင်တွေမှာမိခင်တွေကလေးနှုတ်တိုက်နိုင်ဖို့အခြေအနေနေရာမရှိလို့ပဲအများပြည်သူနေရာတွေမှာလည်းတသက်မမတ်ဒီအတွက်လှုပ်ပေးထားတာမရှိပါဘူး။ဒီတော့နောက်ဆုံးကြတော့မိခင်တွေအနေနဲ့အသိရှိတယ်ပဲထားကလေးကိုနောက်ဆုံးနှုတ်တိုက်ရတဲ့အခြေစိုက်လာတာပါ။ဒါတော့ဒီဖွံ့ဖြိုးတိုးတက်လာတဲ့မြို့ပြလက္ခဏာတွေနဲ့ကြုံတွေ့လာရတဲ့မိခင်တွေရဲ့အချက်တဲပါသူတို့တွေဘလောက်ပဲအသိရှိရှိလူမှုပတ်ဝန်းကျင်အတိုင်းအဝိုင်းရဲ့ဝိုင်းဝန်းကူညီအားပေးမှုမရရင်မိခင်တွေရင်ဆိုင်ရတဲ့အခြေအနေတရက်ပါမိခင်တို့တိုက်ကြွေးနေတဲ့ပတ်သက်လို့နောက်ပြဿနာတရက်ကလည်းရှိပါတယ်ဒါကတော့ကျမကြီးအသိနဲ့ဆိုင်ပါတယ်ဒ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကနေပြီးတော့ဒီကမ္ဘာလုံးကိုကြံပြုတ်တိုက်တွန်းထားတာကကလေးတွေမွေးဖွားပြီးပြီးချင်းမိခင်စီကထွက်တဲ့နှုတ်ရည်ကြီးကိုတိုက်ဖို့ပါနှုတ်ရောင်မပေါက်သေးတဲ့ဒီနှုတ်ရည်ကြီးဟာမွေးဖွားပြီးစကလေးငယ်တွေအတွက်အကောင်းဆုံးအစားအစာဆေးလည်းဖြစ်ပါလေတဲ့ဒါပေမဲ့လည်းတတိယနိုင်ငံတော်များများမှာတော့ဒီမိခင်တွေနဲ့အတိုင်းဝန်းနေကြမှာဒီလိုမျိုးကျန်းမာရေးအသိနည်းတာကြောင့်ဒီပထမဆုံးထွက်တဲ့မိခင်နှုတ်ရည်ကြီးကိုညှစ်ထုတ်သွင်းပစ်ပြီးတော့ကလေးကိုလည်းပထမဆုံးအစာဖြစ်တဲ့မိခင်တို့မဟုတ်တဲ့အရေးတစ်ခုခုတိုက်ကြပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့ဒီကလေးတွေဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်လို့တိုင်းတာတဲ့စံနှုန်းရဆိုရင်တော့ဒီလိုမျိုးမီးဖွားစကလေးကိုမိခင်နှုတ်ရည်ကြီးမတိုက်ပဲနဲ့အခြားအရာတစ်ခုကိုတိုက်တာဟာအင်တန်မှားယွင်းတဲ့ယူဆချက်ဖြစ်ပါတယ်။ဒါကြောင့်မလို့မိမိကိုယ်တိုင်ရောမိမိပတ်ဝန်းကျင်မှာပါမီးဖွားစကလေးကိုမိခင်ရဲ့ပထမဆုံးနှုတ်ရည်ကြီးတိုက်ကျွေးဖို့နဲ့ကလေးတွေကိုနှုတ်ဘူးစားမိခင်နှုတ်တိုက်နိုင်ရေးအတွက်အကူအညီအားပေးလှူဆောင်ပေးဖို့အခုဩဂတ်စ၁ရက်နေ့ကနေပြီးတော့9ရက်နေ့ထိကြာရောက်တဲ့မိခင်တို့တိုက်ကြွေးနိုင်ငံရဲ့သတင်းပတ်မှာကမ္ဘာ့ကျန်းမာရေးတာဝန်ရှိသူတွေကျွမ်းကျင်သူတွေကတိုက်တွန်းနေကြပါတယ်ခင်ဗျာ
ကျမရဲ့အစီအစဉ်ကိုကိုတန်းညွန်ဦးစဉ်တင်ဆက်ခဲ့တာဖြစ်ပါတယ် VOA American တန်ကဗုဒ္ဓညဘက်မြန်မာဘာသာအစီအစဉ်ကိုဆက်လက်